ခုချိန်ကစပြီးအင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလိုင်းကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်။ငင်္ဂလာပါခင်ဗျာ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကကျေးဇူးပါတယ်။ကျွန်တော်ဒီကနေ့ဆွေးနွေးကြမှာတော့ဒီပြီးခဲ့တဲ့ဂျွန်လ၈ရက်နေ့ကအန်ဒီအစိုးရထိပ်တန်းကောင်ဆောင်နေနဲ့တမတော်အရာရှိတွေထိပ်တန်းကောင်ဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါ။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစီအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတမတော်လွတ်တော်ထိပ်တန်းကောင်ဆောင်တွေဆက်ဆက်ပါပါတွေ့ဆုံဆွေးနွေးကြပါတယ်။အန်ဒီအစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကလုံးအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရေးနဲ့ပြန်လည်ညှဆေးရေးဌာနကဥပဒေအကြံပေးဒေါက်တာအင်ဒရုံကုံကျုံးလျံတို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်လဲလေလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုံကုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျ။ကြားပါလားခင်ဗျ။ဟုတ
်ကဲ့ကျွန်တော်ရှိပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာပါလဲဘယ်အချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလား။ကျန်တဲ့လူလေးကျွန်တော်မေးပါမယ်
။ဟုတ်ကဲ့ကာလုံဆိုတာ2000ဖက်စီပုံကြီးခေါ်ဦးပြီ။ပုံမှန်တရားတည်းရဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲ့တော့ဒီအရတော့2008ဖွဲ့စည်းပုံအခြေခံဥပဒေရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်ဟိုပေါ့ဒီအစည်းအဝေးပါမဟုတ်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အဖွဲ့ချင်းလို့2008မှာပြဋ္ဌာန်းထားပါတယ်ဒုတိယချက်ကတော့ဒီကလုံးခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တော့နောက်ပြီးတော့ဒီ2008ဖွဲ့စည်းပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြက်ပြားတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ့်ဟာပါ။ဒါပေမဲ့ဒီ NLD စိုးရတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူး။ကျွန်တော်လည်းစိုးရခဲကလည်းမဟုတ်တော့မကြည့်ဘူး။ဒါပေမဲ့ဟိုခုနကဇော်ဝင်းထိုင်ပြောသလိုရှေ့ရနေကဒီကာလမှာပါတဲ့လူတွေအားလုံးအပါဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှင်းလင်းချက်လုံးဝလူကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးကြတော့ကောင်းပါလေ။တစ်ဖက်ကတော့ဥပဒေအရကြည့်ဖို့လိုတယ်။တစ်ဖက်ကတော့ပေါင်းစည်းကြည့်နိုင်ခြင်းအရကြည့်ဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဥမ္မောင်ဆိုးလည်းဒီလိုက်မဖိတ်ခေါ်ကြပါခင်ဗျာ။ဥမ္မောင်ဆိုးကြားပါလားခင်ဗျာ။
ကြပါလေခင်ဗျာ
ဟုတ်ကဲ့ဥမောင်ဆိုရေဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟို NLD အစိုးရတက်လာတာဆိုရင်အခုနည်းနည်းကြော်လာပြီပေါ့နော်ဆိုတော့နည်းနည်းကြော်ကလာတွေ့မှာတခါမှကာလို့မခေါ်ရသေးဘူးဆိုတော့မြန်မာနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲဟိုသူ့နေရာလိုက်သူ့ကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းအရကြည့်မယ်ဆိုရင်ကာလုံဟာခေါ်သင့်ခဲ့တဲ့အနေအထားရှိခဲ့သလားကာလုံကိုဟို NLD အစိုးရအနေနဲ့ခေါ်သင့်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော် NLD အနေနဲ့2008ကနေစပြီးတော့2008အခြေခံဥပဒေအောက်ကဝင်ပြီးတော့ဒီလူဆွေစီပြုဝင်ပြောင်းလဲလို့လုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒါက2008အခြေခံဥပဒေကိုစတင်ပြီးလမ်းမပေါ်ထွက်တဲ့လမ်းကိုရွေးခဲ့တာလည်းမဟုတ်ဘူး။နောက်တန်ရန်သားလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး။2008အခြေခံဥပဒေအတိုင်းသွားတဲ့လမ်းကြောင်းရွေးခဲ့တာဖြစ်ပါတယ်။အဲ့ဒီမှာရွေးခဲ့တဲ့အချိန်မှာ2008အခြေခံဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ကိုရတက်လာတဲ့အရသာဆိုမှလုတ်ပိုင်ခွင့်ရှိသလိုတပ်မတော်မှလည်းသူ့အတူလုတ်ပိုင်ခွင့်ရှိနေတာတွေ့ရ။အဲ့တော့ဒီအချင်းနေအောင်မှာဒီအရသာအစိုးရရဲ့တပ်မတော်ကောင်းဆောင်ကြီးရဲ့ပြည်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီခုနပုံမှန်200တက်မှာပါတယ်။အခါငါပုံမှန်200တက်မှာပါတယ်။အဲကာလုံပဲဖြစ်တယ်ဆိုတာတွေ့ရ။အဲ့တော့ဒီနေရာမှာကာလုံဒီကျွန်တော်တို့ဘယ်ဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိပေါ်စီအမျိုးသားပြန်လည်တင်မြန်ရေးဖြစ်တယ်အမျိုးသားပြန်လည်တင်မြန်ရေးခံရကြည့်လို့ရှိရင်ကာလုံမှာတပ်မတော်ခေါင်းဆောင်နေဒီအရသာစုကရွေးကောက်တင်ရောက်လာတဲ့ခေါင်းဆောင်နေအတွေ့ဆုံပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုတဲ့အဖြစ်ထွက်တယ်ဒါပေမဲ့ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုရှင်းရှင်းလင်းလင်းမရှိတဲ့တက်ပါရင်းအများကြီးရှိတယ်အဲ့တခုကတော့ဘာလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီရသဆိုးဘက9ရုပ်ပဲရှိတယ်မဲခွင်ရသဆိုးဘက်ကရှုံးနေဆိုတဲ့အမြင်လည်းရှိဒါပေမဲ့ပုံမှန်200တက်ကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းတာပဲပါတယ်ဗျာကာလုံခေါ်ဖို့ပဲပါတယ်ကာလုံအစည်းအဝေးလုပ်နိုင်တယ်ဆိုတာပါတယ်သို့တော့ဒ ဒါကိုကျွန်တော်တို့ကမင်းနဲ့ဆုံးပြမယ်မဆုံးပြမယ်ဆိုတော့မပါဘူးအဲ့တော့အချို့လည်းမှာဆိုလို့ရှိရင်ခုနလူငယ်ချမ်းသာဝင်နဲ့ပါတယ်ပတ်သက်ရင်ကာလုံးနဲ့သဘောတူညီညီညီယူပြီးတော့တမလာကြီးညားမှာပါတယ်နောက်နိုင်ငံတကာနဲ့ဆက်ကြည့်ရင်ကာလုံးနဲ့ဆွေးနွေးညီနိုင်ပြီးတော့ဆက်တောက်လို့ရရဆိုတော့ပါတယ်ဆိုလိုတာကဒါနဲ့ဘလို့ဆုံးပြမလဲဆိုရင်အပိုင်းမှာပါဘူးအဲ့တော့ကျွန်တော်တို ဒေါင်းစီအောင်မှာဆိုလို့ရှိရင်ဒီပြဿနာတွေကိုပုံမှန်ပေါ့ဗျာအပတ်စဉ်ဒီကာလုံခေါ်ပြီးတွေ့နေရင်ကျွန်တော်တို့ပြဿနာရွှတ်ချလို့မရဘူးလားဆိုတော့တွေ့ရဆိုတာဒီအလိုက်လိုက်ရောတာအလျှော့ပေးတာမဟုတ်ပါဘူးသူ့မြင်သူ့မြင်ပြန်လာဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်တို့ပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီပြဿနာမျိုးရွှတ်ချလို့မရဘူးလားဆိုတော့ဒီရှင်းနေဟာရခိုင်ကိစ္စဆိုပေမဲ့အလုံးအရုံနဲ့အချမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်လက်ခဲတင်တဲ့အချိန်ကြီးဖြစ်တယ်လို့အများစုကသဘောပေါက်တဲ့အချိန်ကြီးမျိုးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာဆွေးနွေးတာတဲ့ဒီပြဿနာမပေါ်ခင်တည်းကလာစဉ်အပတ်စဉ်ဆွေးနွေးနေရင်ပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာဒီနေရာပြဿနာမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရဲ့ရစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာပြဿနာကိုဘာလို့ပြောမလဲမဲခွဲဆုံးဖြတ်တဲ့နေရာမျိုးပဲမြင်နိုင်တဲ့နေရာတစ်ခိုင်နဲ့ညီနိုင်လို့မြင်ရဲ့အချိန်ကများစွာညီနိုင်တဲ့နေရာအဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်ထွေးတာအာကျန်နိုင်ရလဲကာလွန်ခေါ်ပြောတယ်တက်ထောက်ခံတဲ့လူကြီးကကာလွန်ခေါ်ပြောတဲ့အချိန်မှာကာလွန်ခေါ်တာဒီတက်ကြိုက်လားကျန်ခိုင်ရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လဲတင်းညာရေးဆိုတဲ့ခေါင်းစည်းအောင်မှာဒီတွေ့ဆုံဆွေးနွေးမှုကိုဒီ2008အချိန်ကဥပဒေပေါင်းတွေကသတ်မှတ်ထားတဲ့ကိုင်းထဲမှာလုံးလို့ရတဲ့နေရာမှာကျွန်တော်တို့လုံနိုင်မှုကောင်းတယ်လို့မြင်ပါတာ
ဟုတ်ကဲ့အမောင်ဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော
်ဟုတ်ကဲ့ကိုအောင်သူငင်းဆောစောကဦးအမောင်ဆိုပြောသလိုပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုကပဲတကယ်နိုင်ငံရေးပြဿနာတရားလို့ဒီနိုင်ငံရေးတိုင်းဝိုင်းမှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဦးအမောင်ဆိုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တပေါ်ကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်အော်ခေါ်ပြီးတော့လောက်သွားမယ်ဆိုရင်လည်းဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတလာကလေးကဒီတမတော်နဲ့ဒီဟိုရတာဆိုတာကြတယ်မှာရစီရေးကိစ္စကိုလူတွေကအာယုံဆိုင်နေကြတော့အခုလိုမျိုးကားလုံးမခွန်နိုင်တာလည်းဒါသူတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟာဟိုများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာဟိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူငင်းသုံးသပ်မိလဲဗျဟု
တ်ကဲ့အဲ့ဒါမြင်လာတော့ဒီလိုကကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအဲ့ဒီကူပြောင်းရေးသွားနေတာပေါ့နော်အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဲဆက်ဆံရေးအရေးကြီးပါတယ်အရက်ပဲစစ်ပဲဆက်ဆံရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာကကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကာလုံအစည်းအဝေးကပြည်သူပုံတော့အရေးကြီးတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ချက်ကပြောစရာရှိတာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလာဒီမှာတောင်ဆန်းစုရှိနေတယ်တောင်းစုတာရှိပါတယ်ဒီကကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ဆွေးနွေးပွဲပြီးပါ6ပွင့်ဆိုင်ခရကြကြတော့ကျွန်တော်တို့7ပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီနေ့ထားမှာကျတော့အခုချိန်မှာတောင်ဆန်းစုကြီးကဖြေနေခြင်းနဲ့ဆိုရင်တက်မတော်ရဲ့ဆွေးနွေးပွဲကကျွန်တော်ထင်တယ်အပွင့်များများဆိုင်ရမလို့တော့ဘူးအခုချိန်မှာကျွန်တော်ထင်တယ်7ပွင့်ပဲဆိုင်ရလို့တော့တဲ့အနေအထားလို့ဖြစ်လာတယ်ဆိုတော့အဲ့ဒီနေ့ထားမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြည့်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်တုကုံကျွန်းလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဘာများရှိနေတယ်လို့မြင်တယ်လဲတဘောကဟိုအစိုးရနဲ့တပ်မတော်ကြားထဲကရင်ကြားစစ်ရေးကိစ္စဟာအတိုင်းအတာတစ်ခုထိအဖို့ထိရှိနေသေးသလားဒါမှမဟုတ်ကာလုံဟာခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုံးကကာလုံကိုပထမပိုင်းမှာတလတစ်ခါလောက်ခေါ်တဲ့နေရာလေးနောက်ပိုင်းကျတော့ငင်းချင်ဆွေးနွေးမှုတွေလုပ်လာရင်းနဲ့ဟိုတပတ်ကိုတစ်ခါခေါ်တဲ့အဆင့်ထိတောင်ရောက်သွားခဲ့တယ်ဗျအဲ့တော့တပ်မတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆိုကာလုံတဲ့မှာဒီအစုအဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့မှာသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ NCA ကြီးလက်ဖြစ်လာတယ်ဒုတိယအချက်ကနောက်ပွဲမှာပါလဲဆိုတာတော့ကျွန်တော်မသိဘူးပြ။ဒါဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430တင်မှာပါတာ ီသူအသက် OA စီးဆင်းကိုဖြီးပါအန်ဒရီကျူးမြင့်အရေးပေါ်အခြေအနေပေါ်ပေါက်လာလေဆိုတဲ့ဟာပါပါတယ်အဲ့ဒါဆိုလို့ရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟိုဟာပေါ့ဟိုဖက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OA ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတဲ့ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းဒါတွေရဲ့အသက် OA စီးဆင်းနဲ့ကိုချိပါတဲ့ angry ဖြစ်တယ်။ဒါမျိုးဖြစ်လို့ရှိရင်ဂါလုံကိုခေါ်ရမယ်ဆိုတဲ့ဟာပါပါတယ်။ဘာပြီးတော့ဂါလုံမဆုံးဖြတ်မယ်။ဂါလုံမဟိုပေါ့ဒီဆွေးနွေးဖြစ်တိုင်းပြီးတော့သမရကနေဘယ်လိုလုပ်ပြမယ်ဆိုတဲ့ဟာကိုလုပ်ရမယ်ဆိုတဲ့ဟာက2008မှာပြတ်ထန်ပြီးတာပါ။နောက်တစ်ချက်ကဒီတော့ဒီခိုင်ပြည်နယ်ကိစ္စမှာဖြစ်ပွားနေတဲ့ကိစ္စနဲ့တက်ပြီးတော့ဂျန်နဲ့ကိစ္စတော့ထားလိုက်ပါတော့။အခုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ကိစ္စတွေဟာဒီတူအလုံးကမြန်မာနိုင်ငံသားတွေအလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီပုံမှန်340ကိုတရားပြန်ဖတ်လို့ရှိရင်ဒါမျိုးတွေကိစ္စတွေမှာပြည်သူတွေအလုံးနဲ့ပတ်သက်တဲ့မဟာဗျူဟာပြည်သူစစ်မဟာဗျူဟာကိုလုတ်ဖို့အတွက်ဟိုဒါလုံးအစည်းအဝေးကနေဆုံးဖြတ်ချက်ချမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေပဲမြင်လဲဒီကိစ္စကလုတ်ကိုလုတ်ရမယ်ဟိုကာလုံကတော့ခေါ်ကိုခွာမယ်ကိစ္စဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်ရင်လည်းတမျိုးတော့နားလေပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်တို့ခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီကာလုံကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်းလုံးကိုကျော်လင်းအခုကျွန်တော်တို့ဒီသောတာရှင်တွေကဝင်ပြီးတော့ဆွေးနွေးထားတဲ့ဟိုပေါ့နော်ကျွန်တော်တို့ဒီ Facebook ပေါ်နေဝင်ပြီးဆွေးနွေးထားတာလေးတွေကိုလည်းဖတ်ပြပေးခြင်းပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်တို့မောင်မြတ်သေစင်အောင်ရေသောတာရှင်တွေရေးထားတာလေးကိုအရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါအောင်လင်းဆိုတဲ့လူရေးထားတာကိုအရင်ဖတ်ပြပေးပါမယ်သွေးစည်းညီညွတ်ကြရမယ့်အချိန်ရောက်လို့လှုပ်တဲ့အစည်းအဝေးလှုပ်ကြတာကောင်းပါတယ်ကိုယ်နိုင်ငံအချုပ်အခြာအခွင့်အာဏာကိုပြည်ပရန်တွေကသွေးတိုးလာဆန်းကြတာဘယ်လို့မှငြိမ်နေလို့ခံနေစရာမရှိဘူးစုပေါင်းပြီးကာကြတွန်းလှန်ကြခုခံကြရမယ့်တာဝန်ဟာနိုင်ငံပြည်သူအားလုံးမှာရှိတယ်ညီညွတ်ဖို့အရေးကြီးပါပြီလို့ရေးထားပါတယ်ပြီးတော့အဗ်ဒူဟာမစ်ဆိုတဲ့သူကတော့ကာလုံစည်းဝေးပွဲမှာအဓိကဆွေးနွေးတဲ့အချက်ကရခိုင်ရေးကိစ္စဖြစ်ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူလူထုတွေမှာသိထားရမှာကရခိုင်ရေးကိစ္စဟာတာမန်ရိုးရိုးကိစ္စမဟုတ်တယ်လို့နိုင်ငံတကာဖိအားတွေလည်းပြင်းထန်ပါတယ်နိုင်ငံတကာဖိအားဆိုတာဘယ်လိုမျိုးလဲပြောရမယ်ဆိုရင်လုံခြုံရေးကောင်စီကအကာအကွယ်မဲ့နေတဲ့ပြည်သူလူထုကိုအကာအကွယ်ပေးကင်တွယ်ဖြေရှင်းတဲ့ဖိအားနဲ့ ICC နိုင်ငံတကာစစ်ခုံရုံးကရခိုင်ပြည်မှာဖြစ်ပွားတဲ့လူမျိုးတုံးတုတ်တင်ရေးမှာပါဝင်ပတ်သက်တဲ့သူတွေကိုအရေးယူရေးလို့ဖြစ်ပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြည်သူလူထုအပေါ်ဘယ်လိုရိုက်ခတ်မလဲစဉ်းစားစီခြင်းပါတယ်လို့ပြောပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒါကတော့ဒီသောတာရှင်တွေကကျွန်တော်တို့ Facebook ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးထားတဲ့ဟာတွေဖြစ်ပါတယ်ဆိုတော့ကျွန်တော်ဥမ္မောင်ဆိုးကိုလေလိုက်မောင်ပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်ဆိုးရေအဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့စောစောဥမ္မောင်ဆိုးလည်းပြောသွားတဲ့အထက်မှာပါပါတယ်အာဒီနိုင်ငံခြားသားဟိုပါပေါ့နော်ပုဂ္ဂိုလ်တူကိုခန့်အပ်မယ်ဆိုတဲ့ကိစ္စကိုမကြေမလည်ဖြစ်ပြီးတော့အခုလိုဒီကာလုံဆန်ဆန်ပေါ့နော်ထိတ်သီးကောင်းဆောင်တွေတွေ့ဆုံရတဲ့တမတော်နဲ့ဒီအစိုးရပိုင်းကထိတ်သီးကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုကျင်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မဲနဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာဟိုရခိုင်ကိစ္စဖြစ်လာတော့လို့သာဒီလိုဖြစ်လာတယ်ဆိုတော့ဥမမောင်ဆိုးရောဘယ်လိုမြင်မိလဲအဲ့လောက်ထိတမတော်ဘက်ကအာပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်လဲခင်ဗျာ
အဲ့တော့ရခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကန့်ကွက်တာတော့မြေကြီးကြာပြီပေါ့ဗျာဟိုကိုဗစ်အန်အန်ကွန်ရှင်နဲ့ကန့်ကွက်တာအဲဒုတိယကနိုင်ငံသားပါဝင်မှုကတော့အကြံပေးဖွဲ့ပေါ့ဒေါက်တာဆက်ဒီယာထိုင်းတို့ကလည်းဒါနိုင်ငံသားပါဝင်မှုဒါတတိယအခြေအနေနဲ့ကန့်ကွက်တာပေါ့အဲဒီမှာကတော့နိုင်ငံသားပါဝင်တယ်မပါဝင်ဘူးဆိုတာတဲ့ပိုအရေးကြီးတာကတော့ဒီရခိုင်ကိစ္စဖြစ်စီကျန်တဲ့ညီငယ်ကိစ္စဖြစ်စီလုံဆောင်မှုတွေမှာအစိုးရနဲ့တက်မလို့ကြားမှာကိုယ်လွယ်မှုကိုနိုင်ဆောင်ရွက်မှုမရှိဘူးဆိုတာကိုပြနေတာကျွန်တော်တို့ကလိုချင်တာကအမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ရှုထောင့်ဘက်ကကြည့်တာကျွန်တော်တို့ constitution ဘက်ကကြည့်တာမဟုတ်အဲအမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ရှုထောင့်ဘက်ကကြည့်ကျွန်တော်တို့ညီနိုင်မှုမရှိအဆင်ပြေမှာမဟုတ်အဲ့တော့ပြီးခဲ့တဲ့မနေ့ကအဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကရာပယ်ချနိုင်ခဲ့တယ်တော့ဒီတက်ဆိုင်ရတဲ့နေဆိုအဲ့တော့ဒါပဲပြည်သူလူထုအများစုရေကောက်တွေမြောက်ထားတဲ့ energy map တွေရနေပြီးတော့အများစုနိုင်နေဆိုပေမဲ့ကျွန်တော်ရခိုင်နှုံးကြည့်တဲ့အခါမှာ32ရခိုင်နှုံးနိုင်တာလားရှိရှိ အဲ့တော့ကျွန်တော်ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတိုင်းလာကိစ္စလို့တိုင်းနဲ့ကိစ္စတွေအများကြီးရှိသေးတယ်အဲ့တော့အဲ့ဒါကြီးပုံမှန်၄၆တို့ဒါလေးအလုံးပြင်ဖို့ဆိုရင်85ရာခိုင်နှုန်းကျော်မှရအဲ့တော့အဲ့ဒါကြီးဒီပုံတိုင်းမှရင်ကျွန်တော်မပြင်နိုင်မှာမဟုတ်ဘူးအဲ့တော့လွှတ်တော်မှာအဲ့လိုမဲခွဲဆုံးပြတ်ကြတယ်ဒုဟနတွေတင်းတင်းမာမာဖြစ်တယ်ဆိုရင်အဲ့ကျွန်တော်ဒူးညင်းမြင်ရပြောမယ်ဆိုရင်အမျိုးသားပြန်လေတင်းမြတ်ကြီးရအဲ့လိုအဲ့တန်နီကြရင်အမျိုးသားပြန်လေတင်းမြတ်ကြီးရပို့ဖို့ဝေးသွားသလိုခံစားရပါအဲ့တော့မြို့သားပြန်လေတင်းမြတ်ရေးအတွက်ဆိုရင်ဒီလိုကိစ္စကြီးတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကနှိမ့်နိုင်တဲ့နေရာရှိဖို့လိုတယ်နှိမ့်နိုင်ဆောင်ရွက်ဖို့လိုအပ်တယ်လို့ထင်တယ
်အဲ
ကျွန်တော်အမြင်ကပြောရရင်တော့မနှိမ့်နိုင်နိုင်ဘူးဆိုရင်ကျွန်တော်ရဲ့အမျိုးသားပြန်လေတင်းမြတ်ရေးကဝေးဝေးသွားမှာကျွန်တော်တို့စိုးရိမ်မိပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့အခုလေလိုက်ပေါ်မှာရှိနေတဲ့တော်ရရှင်ဦးချင်းမြတ်ကိုလည်းကျွန်တော်တို့ဖိတ်ခေါ်ကြပါခင်ဗျာဦးချင်းမြတ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ကြာကျွန်တော်တို့အခုဆင်းနေနေတဲ့အကြောင်းကြီးကတော့ကျွန်တော်နားလည်တော့တော်လေးဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့ကြေကြေပြင်းပြင်းပြောရင်ဆရာရဲ့ကျွန်တော်တို့ဒီ62ကနေပြီးတော့အခု2015လောက်ထိကျွန်တော်နှစ်ပေါင်း90ကျော်ကျွန်တော်စစ်တပ်ကတပ်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြည်ထောင်အပေါင်း16000ဖြစ်ခဲ့တယ်အခုတခါကျွန်တော်ကမ္ဘာပြည်အားကြီးရေကျွန်တော်တို့တိုးပွားလာတယ်ဒီရင်ကျတော့ကျွန်တော်တို့လူစုရွေးချယ်ခံအစိုးရနဲ့တပ်မတော်နဲ့ကကြောချင်းကရင်ရအဲ့မဲ့အချိန်ကိုရောက်ပြီးအဲ့ကြတော့တက်မတော်ကဒါလင်ကျွန်တော်တို့ဟိုသူတဖြင့်တက်မတော်ကကျွန်တော်တို့ရွေးချယ်ခံဆိုရအဖွဲ့အစည်းနဲ့အကောင်းဆုံးအတက်နိုင်ဆုံးလက်ရောတန်ဆင်ပြီးအောင်ကျွန်တော်တို့နိုင်ငံရေးမှာကျွန်တော်ကမ္ဘာစက်ကုံမှာလည်းဆင်ပြီးအောင်ကျွန်တော်ဆောင်ရွက်တင်ပြီလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြတ်ခင်ဗျအခုလိုဟိုလိုရင်းတူရင်းဆွေးနွေးပေးတာကျွန်တော်ကွန်တူညင်းကိုလေလိုက်ပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျကွန်တူညင်းရှိပါလားခင်ဗျ
အရှိပါရော
ဟုတ်ကဲ့အဲ့တော့ကွန်တူညင်းအမြင်ကရောခင်ဗျာကျွန်တော်တို့လက်ရှိဟိုစောစောဆွေးနွေးခဲ့တဲ့အနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်ရောဟိုနောက်ပြီးတော့ဒီလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်မယ်ဆိုကာလုံဟာဟိုကွန်တူညင်းစောစောပြောသားသလိုဟိုစောစောပြောသားထဲမှာလည်းပါပါတယ်မကြမကြခေါ်တဲ့နယ်ပုံမှန်ပေါ့နော်မကြမကြခေါ်တဲ့နယ်လို့ကွန်တူညင်းယူဆပါသလားခတ်တူတူလေးပြောပြပ
ါဟုတ်ကဲ့ကျွန်တော်မြင်လာတော့ဒီလိုဗျာဦးသိန်းစိန်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးခတ်စိတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုနေသားမျိုးကကျွန်တော်တို့ကသိမလို့လားလို့ဘာဖြစ်လို့ဆိုတော့ဒီလိုကာလုံခေါ်ခြင်းအပြင်ဒီတက်မတော်ဘက်ကနေပြီးတော့ပို့ပြီးတော့ပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ energy အစိုးရမှာကျတော့လေဒီကာလုံအစည်းအဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတော့လေဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်တာကဒီကာလုံအစည်းအဝေးခေါ်ခြင်းအပြင်ဒီအစိုးရနဲ့တက်မတော်ကြားထဲမှာပြောရေးဆိုခွင့်လမ်းတွေပွင့်လာတယ်ဆိုတဲ့အနည်းသားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျ
ာအဲ့တော့ဒီလိုမျိုးလုံးဝမခေါ်ကြအဖြစ်တော့ကျွန်တော်ထင်တယ်ကျွန်တော်တိုင်းပြည်ရဲ့လက်ရှိလက်ငယ်အခက်အခဲတွေကြုံသွားနိုင်လို့ဆိုတာကျွန်တော်ခက်မဲ့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အာဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်လေးလိုင်းပါဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆိုတော့အခုဟိုကာလုံခေါ်ဖို့မကြမကြခေါ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးရဲ့အများဆန္ဒအရာဒါဟိုတည်တာရယ်ပေါ့နော်ဆိုတော့ဒေါက်တာအင်းညွန့်ကွန်ကျွန်းလေးအောင်အရင်ကြုံခဲ့တဲ့အစိုးရလက်ထက်မှာဟောဒီအကြံပေးဖြစ်နေတဲ့ကိုကိုရန်လည်းပါဝင်ခဲ့တယ်ဆိုတော့ကာလုံကိုမကြမကြခေါ်ခဲ့တာတွေဟာနောက်ပိုင်းဆိုအခေါ်တဲ့အချိန်ကြီးရစိတ်တောင်စိတ်လာတယ်ပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအကျိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညီညာစီစီလက်ရှိသွားနေတဲ့အမျိုးသားညီညာစီလမ်းကြောင်းကိုအထောက်အကူပြုမလား
ဟုတ်ကဲ့ကာလုံခဏခဏခေါ်လို့နောက်ဆုံးပြတော့တက်မတော်အစိုးရတော်တော်ကြာမှာသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အဆင့်ထိကိုရောက်လာတယ်တက်မတော်ကလက်မှတ်ထိုးတဲ့အဆင့်ထိရောက်လာတယ်အခုလဲကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့လဲဆိုရခိုင်ပြည်နယ်ကိစ္စတစ်ခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာမင်္ဂလာတဲ့ဆုံးဖြတ်ချက်ကိုတင်ပြတဲ့အချက်လေး၄ချက်သာနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးနဲ့သက်ဆိုင်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့အကလုံးကိုမဖြစ်မနေခေါ်တင်ပါတယ်လို့ကျွန်တော်အဲ့လိုပဲသဘောဟိုမှတ်ချက်ပေးလို့ပါတယ
်ဟုတ်ကဲ့ဥမောင်ဆိုတော့ခင်ဗျာနောက်ဆုံး30 second လောက်ကျွန်တော်တို့ပြောပြပါအောင်သဘောထားလေ
းကျွန်တော်ကပြောသူလေအမျိုးသားပြန်လေတင်းမြတ်ရေးပဲညီနိုင်တဲ့ဆုံးချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်းမြတ်ရေးပဲအကျိုးရှိစီအသုံးချတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအမောင်ဆိုတော့ကျန်တဲ့ဆွေးနွေးကြတဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကတော့ကျွန်တော်တို့ဒီ Facebook ကနေရောကွန်မန့်နေကြတဲ့ပေးသက်တဲ့အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတော့ဒီလောက်ပဲရတယ်နောက်တစ်ပတ်မှပြန်ပြီးတော့ဆွေးနွေးကြပါမယ်